မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတိုင်းဒါလက်နက်ကိုင်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးတင်းမာမှုကြီးထွားလာနေပြီးလမ်းတရာတချို့ဖျက်ဆီးမှုကြောင့်ဒေသတွင်းဆက်သုံးစီနဲ့ကုန်စည်နှုံးတွေဆက်လက်ကြီးမြင့်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ KIA ရဲ့မိုင်းထောင်ဖျက်ဆီးမှုကြောင့်မြေကြီးနားပူတာအိုလမ်းမပေါ်ကပူတာအိုဆွန်ဘရာဘွန်ကြားတရာတစဉ်ဖျက်ဆီးသွားခဲ့ကြောင်းမြန်မာစစ်တပ်ကသတင်းထုတ်ပြန်ထားသလိုအစိုးရစစ်တပ်ကလူညုံကြီးတွေထပ်မံဖြည့်တင်းထားတဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေကြီးထွားနေပါတယ်။အပြည့်စုံကိုတော့ဆက်သွယ်ဆွန်းဆန်းထားတဲ့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ပါတယ
်။ဟုတ်ကဲ့ပြီးခဲ့တဲ့လကုန်ပိုင်းကတရားနှစ်ဆင့်ဖြည့်ဆည်းခံရပြီးတဲ့နောက်ကုန်ပစ္စည်းတည်ယူပို့ဆောင်တာတွေရပ်တန့်နေခဲ့တဲ့မြကြီးနားနဲ့ပူတာအိုလမ်းမှာဒီလ19ရက်နေ့မှာနောက်ထပ်တရားတစ်စင်းကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကမိုင်းခွဲဖြည့်ဆည်းခဲ့ပါတယ်။လက်တလောဖြည့်ဆည်းခံရတဲ့အခြေအနေကိုပူတာအိုမြို့ကန်တဦးကအခုလိုပြောပါတယ်
။ဟိုကြားရတာတော့ဟိုကပုံရင်တရားလို့ပြောတာပဲဆရာ။အဲဆွန်ဘရာဘုံမြို့နဲ့ဒီပူတာအိုကြားပေါ့။ပုံရင်လို့ကြားတယ်ဆရာ။မနေ့က။ဩသူတို့ရဲ့ဟိုအကြောင်းပြချက်တော့ဟိုတက်ကသူစီရှင်လို့ပြောတာပဲ
။တမရော်ကကွေဦးစီးချုပ်ယုံကဆွန်ဘရာဘုံပူတာအိုသွားလမ်းမိုင်းတိုင်းအမှတ်149မြင်းဆောင်6ခွန်တရားမှ6မြင်းဆောင်148အရှိ235ပေရှိတန်ပေါင်ဘေးလီတရားကိုဖေဖော်ဝါရီလ19ရက်နေ့မနက်9နာရီလောက်မှာ KIA ကမိုင်းထောင်ဖောက်ခွဲဖျက်ဆီးခဲ့ကြောင်းနဲ့တရားအောက်ဘက်ကတန်ပေါင်တွေနဲ့တရားမျက်နှာပြင်ရင်သွားလမ်းတွေပျက်စီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇွန်လ28ရက်နေ့ကမိုင်းတိုင်အမှတ်138နေရာရှိဇနန်တန်ပေါင်ဘေးလီတရားနဲ့မိုင်းတိုင်အမှတ်130နေရာရှိစီနင်ခချောင်းကူးတရားနှစ်စင်းကို KIA ကဖောက်ခွဲဖျက်ဆီးခဲ့တဲ့နောက်ပူတာဟို KIA ဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့ပါတယ်။လောလောဆယ်ကြုံတွေ့နေရတဲ့အခြေအနေကိုပူတာဟိုမြို့ကန်ကအခုလိုဆက်ပြောပါတယ်
။အခုချိန်မှာအဲတက်စီကတပလင်းကို6000လောက်ရှိသေးရတယ်။တနေရာနဲ့တနေရာမတူဘူး။ဒီမဲ့ဆရာတယောက်ဒီမှာရောက်လာတော့တပလင်းကို5000နဲ့သူကတကာလန်ဝယ်တာ3000နဲ့1000ပေးရတယ်လို့ဒီမှာပြောတယ်။နောက်ဆရာတပါပြောတာကြတော့တပလင်းကိုရွာမှာ6000ပေးရတယ်လို့ပြောတယ်။ကျွန်တော်တို့သွားဝယ်တော့3500 4000အဲ့လိုပေးရတယ်တပလင်းကိုလေ။လောလောဆယ်တော့အဲ့ဒီ73စီပိုင်းမှာပေါ့73စီပိုင်းမှာအဆက်ဆဲရှိတယ်။အရင်ဒီလန်ဒရာမပြတ်ခင်ကတော့မြကြီးနာပုံစင်းလုံးနဲ့နီးနီးလောက်ရှိတယ်ဒါပေမဲ့အခုအချိန်ကတော်လေးတက်သွားတယ်ဒီမနေ့ကြားရတာတော့ဒီကတော့ဟိုးဆံပြဘွန်ဘတ်မှာဧကာရီပြန်နေတယ်လို့ကြားရတယ်ဆံပြုတ်တော့တဲ့လူကြီးရှိတယ်လို့တော့ကြားရတာ
ဆံပြဘွန်ဘတ်မှာအစိုးရတက်မရော်ဘက်ကတက်အင်အားတွေထပ်မံဖြည့်တင်းတယ်လို့သိရကြောင်းလည်းပြောပါတယ်ကချင်ငင်းကြရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းပူတာအိုနဲ့ဆွန်ဘရာဘွန်ဘက်မှာစင်းအာရီတွုံးမြင့်နေဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြည်သူတွေလည်းထိတ်လန့်နေကြောင်းပြောပါတယ်
။ဟုတ်ပြီအဲ့ရောနေပြီးတော့မှကျောင်းတွေတက်တယ်ပူတာအိုဘက်မှာဆွန်ဘရာဘွန်လမ်းဘက်မှာစင်းအာရီတော်လေးဖြစ်ပြီးနေတယ်။ဒီနေ့လူကပြောနေကြတယ်ဒါနဲ့ဆယ်ဒီ25ကြီးဆယ်ကြီးအဲ့လိုသွားနေတယ်အင်္ဂါပြည့်ပြည့်ပို့ဆောင်နေတယ်ဆိုတာအဲ့ဒါပဲတသိရတယ်မကြာခင်တော့တက်ကွေးကြီးဖြစ်တော့မှာပဲဆိုပြီးပြည်သူလူထုအနေနဲ့တော့အခုလောလောဆယ်ဆယ်မှာအစိုးရတောင်းကြမှုတွေဖြစ်နေတာပေါ့
ဒီလတရက်နေ့ကဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာတက်မရော်ဘက်ကထိုးစစ်တွေရပ်ဆိုင်းရင် KIA ဘက်ကလည်းတက်တွေရုပ်သိမ်းမှဖြစ်ကြောင်း KIA ဘက်ကဆွေးနွေးခဲ့တယ်လို့ဦးလမိုင်ကွန်ကြားကပြောပါတယ်ဒီတွေ့ဆုံပွဲနောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာနောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့နှစ်ဖက်စလုံးကဆန္ဒရှိကြောင်းလည်း KIO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိတင်းမာမှုတွေဖြေလျှော့ဖို့အတွက်အများဆုံးတွေးဆောင်တင်ကြောင်းလဲဥလမိုင်ခွန်ကြားကဆက်ပြောပါတယ
်တိရနေ့တွေးဆောင်ပြီးတော့မှဆက်လက်လက်ပြဲတွေးဆောင်ဖို့တက်ဆိုပြီးတို့သဘောတူထားတာရှိတယ်အဲ့တော့အဲ့ဒါအများဆုံးပြည်နယ်နဲ့ပူးပေါင်းတာပေါ့လေအခုလိုတင်းမာမှုတွေမဖြစ်ရလေလေအောင်ပေါ့အခါနာတွေးဆောင်ပြီးတော့မှဘယ်လိုအခြေရှာမလဲဘယ်လိုလုပ်ကြမလဲအလျှော့အတင်းလေးနဲ့အခုလဲဒီတတိယကြိမ်အဲ97ကနေလည်းခလာဦးဒင်းဘာစားတော့မဖြစ်တဲ့ဆက်စီရစစ်မှန်မှုတော့မဖြစ်နေတော့ပူကောင်းနေပါဗျာ
ဒီလတရနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီး KIA ရဲ့ထုတ်ပြန်ချက်မှာတက်မရော်ဘက်က KIA ရဲ့တက်မဟာတချို့တရှိမှုကိုအသီးမတ်မပြုကြောင်းဖော်ပြခဲ့တယ်လို့အဲ့ဒီနောက်မှာ KIA ကတက်မဟာအသင်းတစ်ခုကိုထပ်မံပြီးတိုးချဲ့ဖွဲ့စည်းခဲ့ပါတယ်